စိုးရအနေနဲ့တိုင်းမဂ္ဂဇင်းမှာဖော်ပြထားတဲ့ရေးသားချက်တွေကိုဘာကြောင့်ကန့်ကွက်ရတယ်ဆိုတာလည်းပြောပြပေးပါဦးဝင်ကြီးချင်း
ကျွန်တော်တို့ရဲ့ကန့်ကွက်ချက်ကလူပုဂ္ဂိုလ်တဦးတယောက်ကိုကျွန်တော်တို့ကာကွယ်ရမို့ပါဘူးကျွန်တော်နိုင်ငံမှာလူများစုကိုးကွယ်နေတဲ့ဗုဒ္ဓဘာသာကိုအကြမ်းဖက်မှုနဲ့တွဲပြီးတော့မှနိုင်ငံတကာကမြင်သွားအောင်ရေးသားချက်တွေပါနေတယ်ရေးသားဖော်ပြချက်များသည်ကျွန်တော်ပြည်တွင်းမှာဆောင်ရွက်နေတဲ့ဘာသာချင်းချင်းနားလည်မှုတိစောက်ရေးနေရာမှာထိခိုက်စေတယ်ဆိုတဲ့အတွက်ကြောင့်လို့ကျွန်တော်ကန့်ကွက်ခြင်းဖြစ်ပါတယ
်တိုင်းမဂ္ဂဇင်းမှာဖော်ပြထားတဲ့ဗုဒ္ဓဘာသာပေါ့နော်အထင်မြင်လွဲမစေတဲ့ဆိုတဲ့ဘလို့အချက်တွေကိုအငယ်ဦးအနေနဲ့ကန့်ကွက်တယ်ဆိုတာလည်းပြောပြပေးပါဦးရှင
်အတိအသာဆုံးနဲ့အထင်ရှားဆုံးတစ်ခုပဲပြောရရင်တော့မျက်နှာဖုံးမှရေးထားတဲ့ Buddhist Terror ဆိုတဲ့သကလုံးလိုဟာမျိုးစီကျွန်တော်မေတ္တာတရားကိုအခြေခံတဲ့ဘာသာနဲ့အကျံဖက်မှုနဲ့ကိုတွဲပြီးတော့သုံးတဲ့အတွက်ကြောင့်မလို့ဗုဒ္ဓဘာသာအကြောင်းကိုနားမလည်တဲ့လူတွေနိုင်ငံတကာမိသားစုတွေနဲ့ဒီကျွန်တော်တို့ဘာသာပေါ်မှာအထင်မှားသွားစေနိုင်တယ်ပေါ့ဆောင်းပါးထဲမှာလည်းအဘဲလိုက်ရကြတဲ့အရေးသားတွေအချို့ပါပါသေးတယ်ဒါပေမဲ့သို့တော့အထင်ရှားဆုံးဟာကိုပြောမဆိုတော့မျက်နှာဖုံးမှရေးသားသုံးပြုတဲ့ခေါင်းစဉ်ပေါ့ဗျာ
တိုင်းမဂ္ဂဇင်းရဲ့မျက်နှာဖုံးမှဖော်ပြထားတဲ့တန်ကာတော်ဥဝီရသူကိုဖော်ပြရေးသားချက်တရားဒီဗုဒ္ဓဘာသာကိုကိုးကွယ်မှုအများဆုံးဖြစ်တဲ့မြန်မာနိုင်ငံကတန်ကာတော်တွေကိုဘယ်လောက်ထိထိခိုက်မှုရှိတယ်ဆိုတာလဲအစိုးရရဲ့သဘောထားကိုပြောပြပေးပါဦးရှင
်ကျွန်တော်တို့ကဒီနေရာမှာကျွန်တော်တို့ဗုဒ္ဓဘာသာသာသနာကိုပဲကျွန်တော်တို့ပြောပါတယ်သာသနာထဲမှာတန်ကာတော်တွေကလူလူပါဝင်ပတ်သက်ပြီးသွားဖြစ်တာပေါ့နော်ဒါကြောင့်ဗုဒ္ဓဘာသာကိုအထင်မှားတယ်ဆိုရင်ဒါကြောင့်အဲ့ဒီဗုဒ္ဓဘာသာကိုကြီးညိုကိုးကွယ်နေတဲ့ကျွန်တော်တို့တာမန်လူတွေကိုပုံမှန်အထင်မြင်လွဲမနေနိုင်သလိုဒါဗုဒ္ဓတရားတော်များနဲ့အညီကျင့်ကြံနေတဲ့သံဃာတော်များကိုလည်းကျွန်တော်အထင်မြင်လွဲမနေနိုင်တယ်။ဒါကြောင့်မလို့ကျွန်တော်သာသနာကိုပဲကျွန်တော်ညွှန်းပြလို့မှပြောခြင်းဖြစ်ပါတယ
်။ဒီထုတ်ပြန်ချက်ထဲမှာဟိုတန်ခါအဖွဲ့အစည်းတွေရဲ့669အမှတ်တံဆိပ်ပေါ်သဘောထားကိုလည်းရေးသားဖော်ပြထားတွေ့ရရင်အဲ့ဒီအချက်ကအစိုးရအနေနဲ့669အမှတ်တံဆိပ်ကိုတိမှတ်ပြုတယ်ဆိုတဲ့သဘောလားရှင်
။ဆောင်းပါရှင်ရဲ့ဆောင်းပါရေးသားချက်တွေထဲမှာ669လှုပ်ရှားမှုတစ်ခုလုံးကိုသူကအစွန်းရောက်နေနဲ့နောက်တစ်ခါဒီ669တင်ကြတာကိုအစွန်းရောက်တဲ့တင်ကြတာဖြစ်နေအဓိပ္ပာယ်တယောက်စီနိုင်တဲ့ရေးသားချက်တချို့ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဘာကိုပြောတာဆိုတော့669စီမြန်မာနိုင်ငံမှာရှိနေတာမှန်တယ်လုပ်နေတာမှန်တယ်သို့တော့မူရင်းတန်ဃာတွေကတော့ဒီဟာကိုဘာအတွက်ရည်ညွှန်းမလို့ငြိမ်းချမ်းအတွက်ပဲရည်ညွှန်းမလို့သုံးနေပါတယ်ဆိုတော့ကျွန်တော်တို့ကတန်ခါစီဝေးသုံးဖြတ်ချက်ကနေပြီးတော့ဒါကိုးကားပြီးတော့ဖော်ပြဆိုလိုတာကအထိမ့်မှတ်တွေတစိမ့်တွေအလံတွေဆိုတာအဖွဲ့စည်းတိုင်းမှာကျွန်တော်ရှိကြတယ်ဒါမူလရည်ရွယ်ချက်ကကောင်းတဲ့ဟာနဲ့ရှိနေသလိုတချို့လူတွေကအလွယ်ဆုံးသားလုပ်တဲ့လူတွေရှိနေတယ်တိုးတော့အလွယ်ဆုံးသားလုပ်တဲ့လူတချို့ကြောင့်ဒီလိုအမှတ်တံဆိပ်တစ်ခုကိုပြောတာမျိုးဟာအမှားယွင်းနေတယ်ဆိုတော့ကျွန်တော်ထောက်ပြခြင်းတောင်မူရင်းဆရာတော်ကြီးများရဲ့ကိုးကားချက်ကိုကျွန်တော်ယူရမဖော်ပြခြင်းဖြစ်ပါတယ
်ဒီကဘာတိတဲ့တိုင်းမဂ္ဂဇင်းလိုမျိုးရေးသားချက်မျိုးကန့်ကွက်တဲ့အပြင်ပေါ့နော်နောင်တာမျိုးရေးသားမှုမျိုးတွေမဖြစ်လအောင်ဘလို့တတိပေးဆောင်ရွက်တာမျိုးတွေလုပ်လဲဆိုတာလည်းပြောပြပေးပါအောင်ရှင
်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ရဲ့သဘောထားကိုထုတ်ပြန်တယ်ဒီလိုပဲကျွန်တော်တို့ဟာလာမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေနောက်တော့မြန်မာနိုင်ငံမှာရှိတဲ့ channel media တွေကလည်းဒီပုံမှန်ရှိတဲ့သူတို့ရဲ့သဘောထားတွေကိုကျွန်တော်တို့မျိုးမျိုးထုတ်ပြန်ထားကြတာပေါ့နော်အဲ့တော့ Time Magazine ဆိုတာနိုင်ငံတကာကိုဖြန့်ချိနေတဲ့ magazine လည်းဖြစ်တယ်။ဒါမှမဟုတ်သူကလည်း magazine ကိုဖြန့်ချိနေတဲ့နိုင်ငံတကာပြည်သူတွေရဲ့သဘောထားကိုလည်းသူထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ယုံကြည်တယ်။ဒါမှမဟုတ်နောက်ဆက်ပြီးတော့မှထင်မှားတဲ့ကိစ္စမျိုးတွေရေးသားမှုတွေလုတ်ချင်းမလုတ်ချင်းကတော့ဒီသက်ဆိုင်ရာ magazine ရဲ့စာနယ်ဇင်းကျင်းဝင်လိုက်နာမှုနဲ့ဒါကျွန်တော်ပြည်သူတွေရဲ့စာနာပေါ်မှာသူရဲ့အလေးထားမှုပေါ်မှာမူတည်တယ်လို့ကျွန်တော်မြင်ပါတယ
်။ဒီအခုဇူလိုင်လမှာထုတ်ဝေမဲ့စာအုပ်နဲ့ပတ်သက်ပြီးတော့လည်းပြင်ပင်သွားဖို့လည်းရှိတယ်လို့ကြားသိရရှင်အဲ့အခြေအနေဘယ်လိုဆောင်ရွက်နေတာလဲဆိုတာလည်းပြောပြပေးပါရှင်
ကျွန်တော်ရဲ့ Facebook မှာတင်ထားပါတယ်ဒီနေ့မနေ့ကျွန်တော်တို့ပြည်ကြားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအသီးသီးကကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ပုံနှိပ်သူများထုတ်ဝေသူများမှတ်ပုံတင်တဲ့ဖြန့်ချီလုပ်ငန်းများကြီးကြပ်မှုဘိုးဖွဲ့အစည်းအဝေးထိုင်ပါတယ်အဲ့ဒီဆိုရင်မှာကျွန်တော်တို့အားလုံးဝိုင်းဝန်းဆွေးနွေးပြီးတဲ့အခါမှာ Time Magazine မှာရေးသားထားတဲ့ရေးသားဖော်ပြချက်ကနိုင်ငံတွင်းမှာကျွန်တော်တို့မတည်မငြိမ်မှုတွေဖြစ်စေနိုင်တယ်နောက်တစ်ခါဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေကိုလည်းထိခိုက်စေနိုင်တယ်နောက်တစ်ခါကျွန်တော်တို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကြားနားလည်မှုတည်ဆောက်ရေးလုပ်ငန်းတွေကိုလည်းထိခိုက်စေနိုင်တဲ့အတွက်ကြောင့်မလို့ဒီရေးပေါ်ကလာစီမံခန့်ဝန်းဘိုးကော်မတီနေနဲ့လိုအပ်သလိုအရေးယူဆောင်ရွက်ပေးနိုင်ပါရန်ဆိုတော့ကျွန်တော်တို့မြေတားရက်ခတ်မှုဆိုတော့ဆုံးဖြတ်ပါတယ်အဲ့ဒီတိုင်းပဲကျွန်တော်တို့ဒါကော်မတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူတဲ့ပြည်ထောင်ဝန်ဌာနကိုကျွန်တော်တို့မြေတားရက်ခတ်စာပေးပို့ပြီးဖြစ်ပါတယ
်ဒီမြန်မာနိုင်ငံအတွင်းမှာလူမျိုးရေးဘာသာရေးအထူးကယုံတွေဖြစ်ရတာပြည်ပအပေးနှောက်ယှက်မှုတွေရှိနိုင်တယ်လို့တချို့ကသုံးသပ်ကြတယ်ပေါ့နော်အဲ့ဒီပုံမှာရောအစိုးရအနေနဲ့ဘာတွေများပြောစရာရှိလဲမသိချင်
းကျွန်တော်ရေးပေါ်ကာလစီမံခန့်ခွန်းဘူကော်မတီကိုတာမိလာမှာပြဿနာဖြစ်ပေါ်ပြီးတဲ့နောက်မှာမိုက်လာ30ရင်းဒီမှာနိုင်ငံတော်တမန်ကြီးကဖွဲ့စည်းပေးခဲ့ပါတယ်ဖွဲ့စည်းပေးတဲ့အခါမှာသူ့ကိုသတ်မှတ်ပေးထားတဲ့လုပ်ငန်းတာဝန်ထဲမှာဒီလိုလူမျိုးရေးဘာသာရေးအထူးကယုံတွေနောက်ထပ်မဖြစ်ပေါ်အောင်ကာကွယ်ဖို့အဲ့ဒီလိုရေးခင်းတွေကိုနောက်ွယ်ရနေပြီးမှလုံဆော်ပေးတဲ့သူတွေရှိလို့ရှိရင်ရှာဖွေဖော်ထုတ်အရေးယူဖို့ဆိုတော့မှလုပ်ငန်းတာဝန်သတ်မှတ်ပေးထားတာပါဝင်ပါတယ်အဲ့ဒီလုပ်ငန်းတာဝန်တွေကိုအကောင့်ထဲပေါ်နိုင်မှုအတွက်ကော်မတီကဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်သို့တော့စုံစမ်းစဲကိစ္စတွေဖြစ်လို့ကြောင့်မို့ကျွန်တော်လည်းအသေးစိတ်ထုတ်ဖော်ပြောလို့မရပါဘူ
းပြောကြချက်တည်းမှာဆိုရင်ပြည်တွင်းရောပြည်ပရောဘယ်သူမှဆိုအရေးယူသွားမယ်ဆိုတာမျိုးပေါ့န
ော်မှန်ပါတယ်ဗျာကျွန်တော်နိုင်ငံမှာဘာသာအလုံးဟာဥပဒေနဲ့ညီမမီးတို့ချစ်ခင်မြတ်တို့ရဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်သို့တော့တခြားဘာသာကိုဖိနှိပ်ခြင်းတခြားဘာသာကိုအကြမ်းဖက်မှု
ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့အစိုးရအနေနဲ့ဘာသာရေးလူမျိုးရေးခွဲခြားနှိမ်ချတာတွေကိုလည်းတာစီကာကွယ်ပေးနေတယ်လို့သိရတယ်ချင်းအခုပြည်သူတွေကြောင့်မှပြန်နေနေတဲ့ဒီမျိုးဆောင်ဥပဒေဆိုတာကိုလည်းအဲ့ဒီအပေါ်ကိုအစိုးရသဘောထားဘယ်လိုရှိတယ်ဆိုတာလည်းပြောပြပေးပါအောင်ရှင်ဒီခင်ဗျားတို့ပြောနေတဲ့ဥပဒေကျန်ဆိုပြီးတော့ဆွေးနွေးနေတဲ့ကိစ္စတွေဒီတက်ဆိုင်ရာပုဂ
ဆင့်ပဲရှိပါသေးတယ်။ဒါမှမဟုတ်ကျွန်တော်တို့လည်းဘာမှဒီကြမဆက်ပြီးဖို့မရှိပါဘူး။ဒါမှမဟုတ်ဥပဒေကြမ်းဆိုတာလိုအပ်မဲ့လုပ်ငန်းအဆင့်ဆင့်အများကြီးရှိပါသေးတယ်။သို့တော့ကျွန်တော်တို့ပြောနိုင်တာတော့မြန်မာနိုင်ငံမှာဘယ်ဥပဒေကိုပဲပြဋ္ဌာန်းပြဋ္ဌာန်းနံပါတ်1ကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံခြေခံဥပဒေနဲ့ကိုက်ညီရပါမယ်။နံပါတ်2ကတော့တက်ဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကွန်ဗင်းရှင်းများနဲ့အညီပဲဖြစ်ရမှာဖြစ်ပါမယ်။
ဟုတ်ကဲ့ဝင်းကြီးရှင်အခုလို့ဖြေကြားပေးတဲ့အတွက် RFA ကကျေးဇူးအများကြီးတင်ပါတယ်ရှင်။